မှာလူသုံးတော်များတဲ့ Google ကတော့တိုင်ရိုက်ခါပြီးကိုသားမျိုးဝင် EU ရဲ့ data လုံခြုံရေးဥပဒေတွေကိုချိုးဖောက်လို့တဲ့ပြည်သက်နိုင်ငံရဲ့ data အချက်အလက်ကာကွယ်ရေးအဖွဲ့ CNIR ကယူရိုတန်50ထန်တက်လိုက်တာဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ58တန်လောက်ပေါ့
EU နိုင်ငံဒီမှာလိုင်းနာရမယ့်ထူးထူး data လုံခြုံဆိုင်ရာဥပဒေ GDPR ကို2018မီလာကမှပြောင်းလဲထားတာအခုဒီတက်လိုက်တဲ့ဓာတ်ငွေက Google လိုမျိုးနည်းပညာကုမ္ပဏီကြီးတစ်ခုပေါ်ချခဲ့တဲ့ဓာတ်ငွေတွေထဲမှာတော့အများဆုံးပဲမှတ်စင်တော့
မဟုတ်ဘူး။ Euro 50ဆိုတာများပင်လည်း GDPR ဥပဒေအရဓာတ်တက်နိုင်တဲ့အများဆုံးဓာတ်ငွေသာချမယ်ဆိုရင်တော့ဒီရက်တောင်မှများအောင်မယ်။အမြင့်ဆုံးပြည်ထောင်ဆိုရင်ဒီတစ်ကမ္ဘာလုံးဝင်ငွေရဲ့400ခိုင်နှုန်းကိုပေးရမှာဆိုတော့ Google ဆိုလို့ရှိရင်တော့4ဘီလီယံကျော်ပေးနေရမှာ။ Google နည်းပညာကုမ္ပဏီကြီးရဲ့ဝန်ဆောင်မှုတွေကိုရယူသုံးစွဲတဲ့သူတွေကိုသူတို့ကြိုက်တတ်မဲ့ကြော်ညာတွေပြန်နိုင်ခွင့်ရှိမရှိဆိုတာရှင်းရှင်းလင်းလင်းခွင့်မတောင်းလို့တန်ရိုက်လိုက်တာပဲ
အချက်လက်တွေရှာဖွေပြီးတဲ့ Google website လက်ညှိုးပြီးတဲ့ Google Map နဲ့ကိုပိုင်ဗီဒီယိုတွေမျှဝေပေးနိုင်တဲ့ YouTube တို့သုံးနေကြသူတွေရဲ့အချက်လက်တွေကိုဘယ်လိုရယူရဲဆိုတာ Google ကရှင်းရှင်းလင်းလင်းလွယ်လွယ်ကူအသိမပေးတဲ့အပြင်သူ့ရဲ့အချက်လက်တွေကိုတခြားကြော်ညာတဲ့လုပ်ငန်းတွေကိုပေးခွင့်ပြုမပြုဆိုတာကိုလည်းအသေးချာသဘောထားမတောင်းလို့ဆိုပြီးတော့ဒဏ်တက်လိုက်တာဗျ
ကိုကအချက်လက်ရှာလို့ရတဲ့နေရာမှာတခုခုရှာထားရဆိုလို့ရှင်အဲ့ဒီအချက်လက်တွေကိုမှတ်ထားပြီးတော့မှဒီကြော်ညာလုပ်ငန်းတွေကိုရောင်းချတာက Google ကုမ္ပဏီတခုတည်းမှမဟုတ်ဘူး Facebook လိုမျိုးလူမှုကွန်ရက်ကုမ္ပဏီကြီးတွေလည်းလုပ်လို့ရှိတယ်အဲ့ဒါကြောင့်မလို့ဒီ online ပေါ်မှာတခြားကိုသွားကြည့်တဲ့ internet ဆာမျက်နှာတွေမှာလည်းကိုအရင်တော့ရှာထားတဲ့ပစ္စည်းကြော်ညာမျိုးတွေပေါ်ပေါ်လာလာသတိထားမိရမလားအဲ့ဒါမျိုးကို့အတွက်တီးတတ်ရည်ရတဲ့ကြော်ညာမျိုးတွေမရအောင်လို့ကိုရဲ့အချက်လက်တွေကိုအသုံးချခွင့်ပေးမှလားဆိုတာကိုယ်တိုင်ရွေးချယ်ခွင့်ရှိရမယ်အခုတော့အဲ့လိုမဟုတ်ဘူးဒီပြင်သစ် data ကာကွယ်ရေး CNIL ရဲ့အပြောအရဆိုရင်တော့သုံးတဲ့သူတွေနားလည်သဘောပေါက်နိုင်လောက်အောင်လို့ရှင်းပြမထားဘူးတဲ့ဒီတက်ဆိုင်နဲ့ရှင်းပြချက်နေရာရောက်ဖို့ကလည်းအစ်စ်96ဆင့်လောက်သွားမှရောက်တယ်လို့ပြင်သစ်စည်းကမ်းထိန်းသိမ်းသူတွေကပြောရလေ
ကိုရေးချက်လက်ကာကွယ်ရေးအဖွဲ့နှစ်ခုက2018မေလမှာ Google ကိုတရားစွဲခဲ့တာဗျအင်းက data လုံခြုံရေးဆိုင်ရာ GDPR ဥပဒေအသက်ဝင်တဲ့နေ့မှာပဲတရားစွဲလိုက်တာတဲ့
အခုတော့ပြင်သစ် data လုံခြုံရေးတာဝန်ရှိတဲ့ဌာနကတမ်းမြေချီတန်တက်လိုက်တော့ Google လိုမျိုးလူအများသုံးတဲ့နည်းပညာလုပ်ငန်းတွေအနေနဲ့သုံးဆွဲသူတွေရဲ့အချက်အလက်တွေကိုဝင်ငွေအကျိုးအမြတ်တွေအသုံးချနေကြတဲ့ပုံစံအပြောင်းလဲတွေဖြစ်လာလိမ့်မယ်လို့ပြင်သစ်ရှိနေ Raphael Dana ပြောတာကို New York Times သတင်းထဲမှာရေးထားပါတယ်
။ပြင်သစ်ချက်လက်လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကယူရိုတန်50တန်တက်လိုက်တဲ့ကိစ္စကို Google ကုမ္ပဏီကတော့ဘယ်လိုတုံ့ပြန်လဲဆိုတာစဉ်းစားနေတယ်လို့ချက်ချင်းစုလိုပဲကြီးညာချက်ထုတ်ပြန်တယ်ဗျ။ပွင့်လင်းမြေသားမှုတွေသုံးဆွဲသူတွေထိန်းချုပ်နိုင်ခွင့်ကိုအလေးနက်ထားပါတယ်လို့Google ပြောခဲ့ရသူကပြောတယ်မဆွေမွေ
EU ရဲ့ GDPR ဥပဒေအရတန်တက်ခံရတာ Google ကတော့ပထမဆုံးမဟုတ်ဘူး Google ကုမ္ပဏီဖြစ်နေတာရဲ့ဒဏ်ကြေးအများဆုံးဖြစ်နေတာရဲ့ကြောင့်သတင်းတွေမှာဟိုးလေးတကြကြဖြစ်နေတာပါ2018ဒီဇင်ဘာလတုန်းကပဲဒီပေါ်တူဂီနိုင်ငံကစျေးရုံတစ်ခုရဲ့ဝန်ထမ်းတွေကအကောင့်တွေလုပ်ပြီးတော့မှလူနာရေးအမှတ်တမ်းတွေကိုရယူမှုနဲ့ယူရို၄သိန်းဒဏ်တက်ခံရသေးတယ်တခါဂျာမနီကလူမှုကွန်ရက်ကုမ္ပဏီတခုဆိုလို့ရှိရင်လဲတုံးတဲ့သူတွေရဲ့ password တွေကို encode လုပ်ပြီးတော့မသိမ်းထားတဲ့အတွက်ကြောင့်မလို့ယူရို2000ဒဏ်ရိုက်ခံရရတယ်။ password ခိုးယူခြင်းတဲ့တွေလွယ်လွယ်ကူကူခိုးယူနိုင်လို့တဲ့။နောက်တစ်ခါဒီ Australia ကုမ္ပဏီတခုဆိုလို့ရှိရင်လည်းအများပြည်သူတွေဆိုင်တဲ့နေရာတွေမှာလုံခြုံရေးကင်မရာတပ်ထားလို့ဆိုပြီးတော့မှယူရို4800ဒဏ်ကြေးချခံရတယ်ကိုသားမျိုးရ
။ပုံစံသူတွေဘယ်နေရာဘယ်ဒီတော့မှရှိလဲဆိုတာကို Google ကလှည့်ဖြားပြီးတော့ချီအခံတယ်လို့ဥရောပခွင့်နိုင်ငံမှာရှိတဲ့စားသုံးသူများအသင်းကနေပြီးတော့ GDPR ဥပဒေနဲ့ Google ကိုတိကျဆွဲထားတဲ့အမှုကလည်းရှိသေးတယ်။ Facebook ကုမ္ပဏီကိုလည်းအချက်အလက်လုံခြုံရေးဆိုင်ရာစီကံညှို့ဖောက်မှုနဲ့ဥရောပအချက်အလက်အကာအကွယ်ပေးရေးအာဏာပိုင်အဖွဲ့တော်များကစုံစမ်းနေကြတယ်။အီတလီနိုင်ငံမှာကတော့ဒီ data အချက်အလက်တွေကိုမမှန်မကန်ရယူအသုံးချမှုနဲ့ Facebook ကို Euro 10သန်း 2018 ဒီဇင်ဘာလကပဲဒဏ်ရိုက်ခဲ့သေးတယ်
။ပြောရမယ်ဆိုရင်တော့ဒီ online သုံးသူတွေရဲ့လုံခြုံရေးကိုအကာအကွယ်ပေးနိုင်အောင်လို့ကြိုးစားတဲ့နေရာမှာ EU ကတော်တော်လေးတင်းတင်းကြပ်ကြပ်လုပ်နေတယ်လို့ New York Times သတင်းစာဆောင်းပါးတစ်ခုမှာသုံးသပ်ထားပါတယ်။အချက်အလက်လုံခြုံရေးဥပဒေတွေကျင့်သုံးတာအပြင်ဒီဥရောပတာဝန်ရှိသူတွေဟာ Google လိုမျိုးနည်းပညာလုပ်ငန်းကြီးတွေအပေါ်ကြက်ကြက်မမတ်အရေးယူဆောင်ရွက်တဲ့နည်းပညာတွေအပေါ်အကောက်ခွန် policy တွေကိုတင်းတင်းကြပ်ကြပ်ချမှတ်တယ်လို့အိမ်ဆောင်မားတွေမှာရေးထားရခြင်
း EU ရဲ့ GDPR ဥပဒေမှာအဓိကပြောထားတာကနည်းပညာလုပ်ငန်းကြီးတွေအနေနဲ့သုံးဆက်သူရဲ့အချက်အလက်တွေကိုဘယ်လိုရယူကြလဲအသုံးချကြလဲဆိုတာကိုရှင်းရှင်းလင်းလင်းအသိပေးထားရမယ်တဲ့။နောက်အမေရိကန်နည်းပညာလုပ်ငန်းကြီးတွေဟာသူ့ရဲ့ဝန်ဆောင်မှုတွေကိုရယူနိုင်ဖို့သူတို့စီကံတွေကိုသဘောတူပါတယ်လို့ရွေးချယ်ရတဲ့နေရာဒီမှာဆိုလဲဘသူမှလည်းမဖတ်နားမလည်နိုင်တဲ့သူရဲ့မူတွေကိုစုပြုံထည့်ထားတယ်လို့ Australian လူမျိုးရှင်းနေတယောက်ကထောက်ပြထားပါသေးတယ
်အခုတော့ဒီ Google လိုမျိုးထိတ်တန့်နည်းပညာကုမ္ပဏီကြီးတစ်ခုကို EU ဥပဒေနဲ့ Euro 50တန်ငွေချလိုက်တာကြောင့်နည်းပညာကုမ္ပဏီတွေအနေနဲ့အကျိုးအမြတ်ရဖို့အချက်လက်တွေကိုလွယ်လွယ်ကူကူရယူအသုံးချနေတဲ့အချက်ကိုပြန်ပြီးတော့စဉ်းစားဖို့လိုနေပြီလို့တတိပေးလိုက်ရအောင်မယ်ထင်ပါတယ်ရှင်